တရုတ်နိုင်ငံမှာတမရတက်တန်းကန့်တတ်ထားတာကိုပယ်ဖျက်လိုက်တာကတရုတ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကကျတဲ့ခေါင်းဆောင်မှုခံမာရေးအတွက်ဖြစ်တယ်လို့တရုတ်အစိုးရမီဒီယာတွေဘက်ကကာကွယ်ပြောဆိုပါတယ်။ဒါပေမဲ့တုံ့တက်သူတွေကတော့အဲ့ဒီလောက်ရကြောက်တရုတ်နိုင်ငံမှာနိုင်ငံရေးနဲ့စီးပွားရေးအရတဖြည်းဖြည်းပုံမပွင့်လင်းလာနိုင်တယ်ဆိုတဲ့မျှွမ်းချက်တွေမှေ့မိန်သွားတယ်လို့ဆိုပါတယ်။မြန်မာနိုင်ငံအပေါ်မှာရောဘလို့တက်ရောက်မှုတွေရှိနေမှာတလဲ။ဒီအကြောင်း VOA သတင်းတောက် Victability သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးပါမှာ
။၁၃ကြိမ်မြောက်တရုတ်ပြည်သူ့ကွန်ဂရက်လွှတ်တော်ကနေအရင်သမရတတန်းနှစ်ကြိမ်ကန့်သက်ထားတာကိုပယ်ဖျက်လိုက်ကြကြောင်းလက်ရှိဒုတိယသမရတတန်းထမ်းဆောင်နေတဲ့သမရရှီကျင်းပင်ရာသပံအုပ်စိုးသွားမှာကိုစိုးရိမ်မှုတွေပေါ်နေချိန်မှာတရုတ်စိုးရပိုင် Global Times သတင်းစာကရဲဘော်ကြီးရှီကျင်းပင်ကိုဝိုင်းရံပြီးတရုတ်ကွန်မြူနစ်ပါတီဘိုကော်မတီရဲ့ခိုင်မာတဲ့ဥဆောင်မှုနောက်မှာတသွေးမတိန်လိုက်ပါနိုင်ရေးဟာတရုတ်အနာဂတ်ပန်းတိုင်အတွက်အခရာကျတယ်လို့ဆိုလိုက်ပါတယ်။ဒါအပြင်အစိုးရပိုင် China Daily သတင်းစာကြီးကလည်းဖွဲ့စည်းအုပ်ချုပ်ပုံမှာအခုလိုတက်တန်းကန်တာတာကိုဖြုတ်ပေးလိုက်တာကြောင့်ဘယ်ကောင်းဆောင်မှရာသပံသမရလုံမယ်လို့မဆိုလိုဘူးလက်ရှိပြည်ပြင်ပြောင်းလဲရေးတွေပိုအားကောင်းလာဖို့နဲ့လက်စားမှုတိုက်ဖျက်ရေးတိုးမြှင့်လှုပ်ဆောင်ဖို့သာအဓိကရည်ရွယ်တာဖြစ်တယ်လို့ကာကွယ်ပြောဆိုခဲ့ပါတယ်1982ခုနှစ်ကဖွဲ့စည်းပုံမှာသမရတက်တန်းကန့်တတ်ခဲ့တာကိုအခုလိုဖြေလျှော့ပေးဖို့လွှတ်တော်ရဲ့မဲခွဲရမှာလွှတ်တော်ကိုယ်စားလှယ်3000နီးပါးရှိတဲ့ထက်ကအများစုကထောက်ခံလိုက်ပြီးကန့်ကွက်မဲ2မဲနဲ့ကြားနေမဲ3မဲသာရှိခဲ့ပါတယ်အမေရိကန်နိုင်ငံရှီကာဂိုတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခဒယ်လီယန်ကအခုဖွဲ့စည်းပုံပြောင်းလဲချက်ရဲ့အဓိကဆိုလိုချက်ကို
This is much more of an official recognition
ဒါကရှီကျင်းပြင်ဟာဒီနေ့ကာလတရုတ်နိုင်ငံရဲ့အမြင့်မားဆုံးခေါင်းဆောင်မှုအဆင့်မှာအထင်ရှားရှိနေတယ်ဆိုတာကိုတရုတ်ဝင်အတိအမှတ်ပြုလိုက်တဲ့သဘောပါပဲ
ဒါအပြင်ပါမောက္ခယန်ကဆက်ပြီးတရုတ်နိုင်ငံအခုလိုတိုးတက်လာအောင်အရင်ဖြစ်ဖြစ်ပြောင်းလဲခေါင်းဆောင်တက်ဆောင်ဖိန်နိုင်ငံရေးစီးပွားရေးအထူးရှောက်မှုတွေလုပ်ပေးခဲ့တာနဲ့အခုလက်ရှိသမရရှိလက်ထက်ဖြစ်လာတာတွေကတလန်းစီဖြစ်နေတယ်လို့ထောက်ပြလိုက်ပါတယ
် At this point of course the leadership
ဒီစမှာတော့တရုတ်ခေါင်းဆောင်တွေအနေနဲ့ပြသလိုက်တာကနိုင်ငံထဲမှာနိုင်ငံရေးအရထိန်းချုပ်မှုတွေပိုတိုးလှုပ်လာတာအပြင်စီးပွားရေးလည်းပိုထိန်းချုပ်လာတယ်ဆိုတဲ့သဘောဖြစ်နေပါတယ်ပြီးခဲ့16နှစ်ခန့်အတွင်းမှာလည်းစီးပွားရေးမှာပိုထိန်းချုပ်လာတဲ့ဘက်ကိုရောက်လာခဲ့လေ
အခုလို့သမရတက်တန်းကန့်တာတာကိုရှော့ချလိုက်မှုပေါ့တရုတ်လူမှုမီဒီယာကွန်ရက်တွေမှာလည်းဝေဖန်မှုတွေတချို့ရှိခဲ့တာနဲ့ပတ်သက်ပြီးမေးမြန်းရမှာပမခရန်ကဆက်ပြီ
း The system and also the authorities
အခုကနိုင်ငံရေးစနစ်ရရောခေါင်းဆောင်မှုကပါသတင်းမီဒီယာတွေကိုပိုထိန်းချုပ်လာတဲ့သဘောဖြစ်လာပါတယ်အခုအပြောင်းလဲအပေါ်ငကိုတွေကမချေနှက်သူတွေကိုပို့ပြီးတော့မချေမနှက်ဖြစ်သွားစေနိုင်ပါတယ
်အဲ့ဒီတော့တရုတ်မြန်မာရေးလေ့လာသူဒေါက်တာလှကျော်စောကအခုအချိန်မှာတရုတ်အနေနဲ့ကွန်မြူနစ်ပါတီရေရှည်ရည်မှန်းချက်တွေပါတီနှစ်တရာပြည့်ရောက်မဲ့2021ခုနှစ်နဲ့ပါတီအုပ်ချုပ်လာတဲ့နှစ်တရာပြည့်2049ခုနှစ်မှာပြည့်မီစင်ဆက်မပြတ်ခိုင်မာတဲ့ခေါင်းဆောင်မှုရဖို့လိုတယ်လို့အခုခန့်စားလာရပြီးပြင်ဆင်လိုက်တာဖြစ်တယ်လို့ထောက်ပြလိုက်ပါတယ်။ဒီအမှန်ချက်ကြီးတွေဖြစ်တဲ့စီးပွားရေးဆက်တိုးတက်ဖို့နဲ့ဆိုရှယ်လစ်နိုင်ငံဖြစ်ဖို့စောင့်ကြည့်ရေးအဖွဲ့တွေကိုအခုဖွဲ့စည်းပုံပြောင်းလဲမှုမှာအထူးကထည့်ခဲ့ပေမဲ့အများသိမသိကြဘူးလို့ဒေါက်တာလှကျော်စောကထောက်ပြပါတယ
်။တရုတ်ကွန်မြူနစ်ပါတီထဲမှာပေါ့ဒီအစိုးရအထက်မှာပေါ့ရုပ်ခန္ဓာပါတီကိုကြီးကြပ်မဲ့ကော်မတီကိုအခုဒီဖွဲ့စည်းအုပ်ချုပ်ပုံပြင်တဲ့အထက်မှာအဲ့ဒါအတိအကျအဖြစ်ပါ
ဒေါက်တာလှကျော်စောကဆက်ပြီးအခုတရုတ်ပြောင်းလဲကနေမြန်မာနိုင်ငံအပေါ်မှာလည်းစီးပွားရေးအထောက်အကူဖြစ်စေနိုင်တယ်လို့ဆိုပါတယ
်ရှီကျင်းပင်ကဆက်ပြီးတော့ဒါသမရဖြစ်နေမယ်ဆိုရင်ဒီပင်နဲ့ policy line ဖြစ်တဲ့ one belt one road ပုံလမ်းမှာစီမံကိန်းကပို့ပြီးတော့မင်းများထက်ထက်နဲ့ပို့ပြီးတော့တွက်လက်လက်ဖြစ်လာမယ်ဆိုရင်သူကအင်းကြီးသားချင်းနိုင်ငံတွေရောကမ္ဘာစီးပွားရေးတွေအတွက်အထူးသဖြင့်ဖွံ့ဖြိုးတဲ့နိုင်ငံတွေအတွက်ပုံမှန်ကောင်းမွန်လာနိုင်စရာရှိတယ်။အဲ့တော့ကျမတို့ပမာပြည်ကအင်းကြီးသားချင်းနိုင်ငံလည်းဖြစ်တယ်ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံလည်းဖြစ်တဲ့အတွက်ကြောင့်ကျမတို့အတွက်လည်းအကျိုးတစုံတရာရှိနေလို့ဖြစ်မှာ
။ဒါအပြင်မြန်မာနိုင်ငံငင်းချင်းအတွက်လည်းအလားအလာကောင်းသွားစေမှာပါလို့ဒေါက်တာလှကျော်စောကဆက်ပြောပါတယ်
။ငင်းချင်းအတွက်ပို့ပြီးတော့သိရောက်နိုင်တယ်။ဘာဖြစ်လို့လဲဆိုတော့သူတို့ဆောက်မဲ့ဒီ one belt one road ကဘာသာပြည်တဲကိုဖြတ်မဲ့လမ်းနေရာဒီငင်းချင်းဖြစ်နေတဲ့နေရာတွေဖြတ်မှာလေ။အဲ့ဒီနေရာတွေကမဆဲမရှောင်ပါငင်းချင်းကမှာလေ။အဲ့ခါကျတော့စီးပွားရေးတွေတက်လာအောင်သူတို့ကူညီနိုင်မှာတွေလည်းရှိပါတယ်။အဲ့ခါကျတော့ငင်းချင်းအတွက်လည်းတစုံတရာတိုးတက်လာနိုင်စရာတွေရှိပါတယ်။
အခုလိုအချိန်မှာ Asia Society အဖွဲ့ရဲ့တရုတ်ကျွမ်းကျင်သူ Oval Sheikh ကအခုတရုတ်လူရဲ့ကြောင်တချိန်တော့ကတရုတ်နိုင်ငံမှာနိုင်ငံရေးရတဖြည်းဖြည်းပွင့်လင်းလာမယ်လို့မှန်းဆထားချက်တွေကမေးမိန်သွားပြီလို့ဆိုနေပါတယ်ခင်ဗျာ